ထိုင်းနိုင်ငံစမုတ်ဘရာကန်ပြည်နယ်ဗန်ဖီမြို့နယ်ထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်ရေခဲစင်ရုံအလုပ်သမားတွေမှာကိုဗစ်ကူးစက်မှုရှိနေတဲ့အတွက်ရေခဲထုတ်လုပ်ဖြန့်ဝေမှုကိုဂျွန်လ9ရက်နေ့ကစပြီးယာယီရပ်ဆိုင်းလိုက်ပါတယ်။အဲဒီမှာရေခဲစင်ရုံအလုပ်သမား156ယောက်ကိုစစ်ဆေးရမှာယောဂါပိုအကူးဆက်ခံရသူက86ယောက်ရှိပြီးအဲဒီထဲမှာမြန်မာအလုပ်သမားက86ယောက်ပါနေတယ်လို့ပြည်내ကျန်းမာရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်။စင်ရုံအလုပ်သမားရာဂိုင်းနှုန်း90ကျော်မှာဒီယောဂါပိုတွေ့နေရကြောင်းနဲ့COVID-19 ပိုးဟာအရေးကြီးတဲ့ကရေခဲထုတ်တွေမျက်နှာပြင်ပေါ်မှာရက်တော်ကြာရှင်းတဲ့နိုင်ခြေရှိတဲ့အတွက်ရေခဲဖြန့်ဝေမှုကိုရပ်ထားရတာဖြစ်ကြောင်း Smoke Program Data ကယောဂါထိန်းချုပ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ပိုးတွေ့လူနာအများစုဟာသိတာတဲ့ယောဂါလက္ခဏာမပြဘူးလို့လည်းပြောပါတယ်။အခုဆိုရေခဲဆက်ယုံနှစ်ယုံကိုပိတ်ထားရတာပါ။အဲ့ဒီမှာမြန်မာဆက်ယုံအလုပ်သမား80လောက်အကူးဆက်ခံရတာဖြစ်ပြီးဒီယောဂါကူးစက်မှုရှိမရှိစစ်ဆေးဖို့လိုအပ်တယ်လို့ရွှေပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ကဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ကျွန်တော်ဒီမှာဒီစိတ်နည်းနည်းတက်လာဘူးမတက်လာဘူးဆိုတာမစစ်ဆေးလို့မတက်တဲ့လို့ကျွန်တော်တုံ့ပြန်တယ်။အခုတော့သူကစိတ်ရင်းတွေမှာခံပြောက်တဲ့စိတ်ကိုဟိုကျွန်တော်လက်သားကဒီကနေ့မှလာလို့တော့လက်ရှိနေတယ်ကွာအကုန်ပို့ယောဂါဦးဝင်နေချင်းနဲ့ထပ်ထပ်ဒူးဒူးလာတာပေါ့
။ထိုင်းမှာ Smoke Prayagan ခြားချိုဆောင်နဲ့ချွန်ဘူရီပြည်နယ်3ခုအတွက်ရေခဲပိုပင်းနေတာကိုရက်လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလက်ရှိကိုဗစ်တက်တဲ့လှိုင်းကူးစက်မှုကဒီလပိုင်းကမှပဲနေ့စဉ်ထောင်ချီတိုးလာနေတာဖြစ်ပြီးဇွန်လ9ရက်နေ့အထိဆိုအတည်ပြုလူနာက 38,000 နီးပါးရှိပြီးသေဆုံးသူက1200ကျော်ရှိနေပါတယ်။